ငါပြားယောဂာတိုက်ဖြည့်ရင်မှာတိတိတတာတိုးတက်မှုတွေရှိခဲ့ပေမဲ့ဒီထက်မကလုံးဖို့တော့လိုအပ်တယ်လို့WHO ကမ္ဘာကျန်းမာရေးအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။အခုဆိုရင်မြန်မာနိုင်ငံမှာဆေးမတိုးတော့တဲ့ငါပြားယောဂာပို့တွေ့ရှိထားပြီးဒီယောဂာပို့ဟာအာရှနိုင်ငံတွေကနေတဆင့်ကမ္ဘာတဝန်းကိုပြန့်နှံ့ခဲ့ရင်တန်းပေါင်းများစွာသောအသက်တွေဆုံးရှုံးရနိုင်တယ်လို့လည်းစေတင်ညာရှင်တွေကထောက်ပ ဒီကနေ့မှာကြာရောက်တဲ့ကမ္ဘာငှက်ဖျားယောဂပပျောက်ရေးနေ့မတိုင်မီမှာပဲကုလသမဂ္ဂကတိုက်တွန်းထားပါတယ်အပြည့်အစုံကိုVOA သတင်းတော်လီဇာရှလိုင်းနဲ့ကာရိုပီယာဆန်ကသတင်းပေးပို့ထားပါတယ်ရှင်လွန်ခဲ့တဲ့15နှစ်အတွင်းငှက်ဖျားယောဂတိုက်ဖျက်ရေးလုပ်ငန်းတွေမှာအကြီးအကျယ်တိုးတက်မှုတွေရှိခဲ့တယ်လို့ဝန်ဝေမှာအကြီးအကျယ်တိုးတက်မှုတွေရှိခဲ့တယ်လို့ဝန်ဝေမှာအကြီးအကျယ်တိုးတက်မှုတွေရှိခဲ့တယ်လို့ဝန်ဝေမှာအကြီးအကျယ်တိုးတက်မှုတွေရှိခဲ့တယ်လို့ဝန်ဝေမှာအကြီးအကျယ်တိုးတက်မှုတွေရှိခဲ့တယ်လို့ဝ ကျွန်တော်တို့ရဲ့ရှာဖွေကူတာရေးတွေမှာကြီးမားတဲ့ရလဒ်တွေထွက်ပေါ်ခဲ့တာလို့ပြောပါရယ်ပိုတက်ဆေးဖြန့်ထားတဲ့ခြေနှောင်တွေကိုလူတွေပိုသုံးပြလာနိုင်တာယောဂရှာဖွေဆန်သက်စစ်ဆေးမှုတွေနဲ့လိုအပ်တဲ့ကုသမှုတွေကိုလည်းရရှိလာကြတယ်လို့သူကပြောပါရယ်
As a result, the incidence of malaria declined by 30% globally and mortality rates by 40% globally between 2000
ရလဒ်အနေနဲ့ကကမ္ဘာတဝန်းမှာငှက်ဖျားယောဂါဖြစ်ပွားမှုနှုန်း 30 ရာခိုင်နှုန်းထိကျဆင်းသွားပြီး ငှက်ဖျားကြောင့်သေဆုံးမှုနှုန်းအားဆိုရင်လည်း2020ခုနှစ်ကြာမှာ40ရာခိုင်နှုန်းထိကိုကျဆင်းသွားခဲ့ပါတယ်။ငှက်ဖျားယောဂါကူးစက်ပြန့်နှံ့တဲ့နိုင်ငံပေါင်း136နိုင်ငံမှာ28ရောဂါကူးစက်ပြန့်နှံ့တဲ့နိုင်ငံပေါင်း136နိုင်ငံမှာ၂ထောင်ပြည့်နှစ်တုန်းကငှက်ဖျားယောဂါဖြစ်ပွားမှုကြောင့်ကုသမှုခံယူဖို့လိုအပ်တဲ့သူ13ယောဂါနေ့တရားဥပဒေမကျန်တဲ့အထိရှော့ချနိုင်ခဲ့ပါတယ်။
ဒီလိုတိုးတက်မှုတွေရှိလာပေမဲ့လို့လည်းမကြသေးခင်ကစလို့မြန်မာနိုင်ငံအပါအဝင်ထိုင်းကမ္ဘောဒီးယားနယ်စပ်တခြားမှာဆေးမတိုးတော့တဲ့ငှက်ဖျားပိုးကိုတွေ့ရှိထားပါတယ်။မနစ်ကစလို့ကမ္ဘာ့ကျန်းမာရေးဖောင်ဒေးရှင်းအဖွဲ့ကြီးတစ်ခုဖြစ်တဲ့ The Wellcome Trust ကလည်းဒီငှက်ဖျားယောဂါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာသူတည်တနာလှုပ်ဖို့အတွက်ရမုံငွေထောက်ပံ့ထားပါတယ်။အခုဆိုရင်ဆေးမတိုးတော့တဲ့ငှက်ဖျားပိုးဟာသခိုင်းတိုင်း homeless မြို့အထိပြန့်နှံ့လာနေတာကြောင့်အတော်လေးစိုးရိမ်နေကြတာပါ။တကယ်လို့မြန်မာနိုင်ငံနယ်စပ်ကနေတဆင့်လူဦးရေများတဲ့အိန္ဒိယနိုင်ငံအထိပြန့်နှံ့သွားခဲ့မယ်ဆိုရင် ကမ္ဘာတဝန်းငှက်ဖျားယောဂါအမြင့်ပြတ်ရှင်းလင်းနိုင်မှုအတွက်တကယ်ကိုချိန်ချောက်မှုကြီးတစ်ခုလို့လဲThe Wellcome Trust ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါ့ပြင်အာရှကနေမှာအာဖရိကအထိဆေးမတိုးတော့တဲ့ငှက်ဖျားပိုးပြန့်နှံ့ခဲ့မယ်ဆိုရင်တန်းပေါင်းများစွာသောအသက်တွေအတွက်လည်းအန္တရာယ်ရှိတယ်လို့ထောက်ပြခဲ့ပါတယ်။ပြီးခဲ့တဲ့ 2019ခုနှစ်မှာတော့ကမ္ဘာတဝန်းမှာငှက်ဖျားယောဂါဖြစ်ပွားသူတန်း220ရာနီးပါးရှိခဲ့ပြီးတော့9သိန်းကျော်သေဆုံးခဲ့တယ်လို့WHOကခန့်မှန်းထားပါတယ်။ ဒါပြင်ငှက်ဖျားယောဂါကြောင့်သေဆုံးသူ60ရာခိုင်နှုန်းလောက်ဟာဆိုရင်လေအာဖရိကတိုက်မှာဖြစ်ပွားခဲ့ပြီးတော့အသက်9နှစ်အရွယ်ကလေးတွေအများစုဖြစ်ပါတယ်။ကလေးငယ်တွေသေဆုံးမှုနှုန်းမြန်မာရတဲ့အကြောင်းရင်းတစ်ခုကတော့ကိုဝန်ဆောင်အမျိုးသမီးတန်းပေါင်းများစွာဟာထိရောက်တဲ့ကာကွယ်ဆေးဝါးတွေမရရှိနိုင်ကြတဲ့အတွက်ဖြစ်ပါတယ်။ကြိုတင်ကာကွယ်လို့ရနိုင်ပေမဲ့လေကိုဝန်ဆောင်စဉ်ငှက် တော်များများဟာလဲဆေးဝါးကုသမှုမှန်မှန်ကန်ကန်မရကြဘူးလို့လဲ WHO ကမ္ဘာ့ငှက်ဖျားယောဂအစီအစဉ်ကဆေးပညာရှင်ပီတာအိုလိုမစ်ကပြောပါတယ
် Most times when the pharmaceutical companies develop drugs most of the studies are done in the adult population
ဆေးကုမ္ပဏီကဆေးဝါးတွေတည်ထွင်ထုတ်လုပ်တဲ့အခါမျိုးမှာသူတေသနလေးလာမှုအများစုဟာအရွယ်ရောက်တဲ့သူတွေနဲ့ပဲစမ်းသပ်လို့ရှိကြပါတယ်။သုံးဆွဲရမယ့်ဆေးဝါးပမာဏကိုလည်းအရွယ်ရောက်တဲ့သူတွေအတက်ပဲတိုင်းတာဆုံးဖြတ်လို့ရှိတာမို့ကလေးတွေအတွက်ဆေးပေးမယ်ဆိုရင်ကိုနီးကိုဟန်နဲ့တွဲချက်ကြရပါတယ်။ကိုလုံးသေးတဲ့အရွယ်ရောက်သူတွေကိုဆေးပေးတယ်လို့မျိုးကလေးတွေအတွက်ပေးနေရတာမျိုးဟာတကယ်တော့လုံးလုံးလည်းမရပါဘူ
း။ငှက်ဖျားယောဂါတိုက်ဖြတ်ဖို့အခုအခါနီလန်းတွေရှိနေပြီဖြစ်တယ်လို့ကုန်ကြစရိတ်လည်းတတ်တာပြီးတော့ထိရောက်မှုလည်းရှိသလိုကြိုးတင်ကာကွယ်မှုတွေနဲ့နှစ်စဉ်ထောင်ပေါင်းချီတဲ့လူတွေရဲ့အသက်တွေကိုကယ်တင်နိုင်ပေမဲ့ကုသနိုင်တဲ့အခွင့်အလမ်းတွေကြက်ကြက်ပြက်ပြက်ရဖို့လိုတယ်လို့လည်း WHO ကပြောပါတယ်။ကမ္ဘာတဝန်ငှက်ဖျားယောဂါတိုက်ဖျက်ရေး WHO ရဲ့မဟာဗျူဟာမှာတော့ရှေ့လာမယ့်2030ပြည့်နှစ်နောက်ဆုံးထားပြီးယောဂါဖြစ်ပွားမှုနှုန်း90ရာခိုင်နှုန်းလျှော့ချဖို့ရည်မှန်းထားပါတယ်။ဒီရည်မှန်းချက်အောင်မြင်နိုင်ဖို့အတွက်ကတော့တနေ့တခြားကြီးထွားလာနေတဲ့လူဦးရေကိုအမိလိုက်ပြီးတော့ဒေါ်လာတန်ပေါင်း9000ကနေ6000အထိနှစ်စဉ်တိုးမြင့်သုံးဆွဲသွားဖို့လိုအပ်လိမ့်မယ်လို့လည်းခန့်မှန်းထားပါတယ်ရှင်